Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ19ရက်တောက်တာနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီတစ်ပတ်စောပိုင်းကလေးကနေအခြေချုပ်ထင်းထင်းခံထားရတဲ့သမ္မတရောဘတ်မူဂါဘီဟာဒီကနေ့ပဲလူမြင်ဝန်းထွက်လာပါတယ်။ဒီခါကျင်းနယ်မှာစစ်စင်ရေးတွေရပ်ဆိုင်မှုအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုယ်တော်ဆန္ဒနဲ့ပြန်လာခွင့်ပြုဖို့နဲ့နိုင်ငံသားခွင့်ရပြည့်ဝပေးရဖို့ပြည်ထောင်စုကထွေထွေညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေသူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းလက်ဆောင်ကို82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကအတည်ပြုလိုက်တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ဆက်ပွဲတွေမရှိတဲ့လေတဲ့နော်ဆင်းရဲနေမှာတော့အဲ့ဒီဗမာတန်းတို့ရခမာတုံးခွန်ခွန်ကနေအဲ့ဒီစီးလဲဝါယာစီပေါ့အဲ့ဒီဥစ္စာကိုသူတို့မီးချုပ်ပြစ်တဲ့ကြအင်ဂျင်50ကျော်ပါတော့
ရခိုင်လက်နက်ကင်တပ်ဖွဲ့ AA ရဲ့ပြင်ကြားရေးတာဝန်ခံခိုင်တုခပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံနဲ့ငွေဆက်ကူထုတ်ဖို့အဆိုကိုလွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းတွေကိုပါနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်စစ်မဝင်နိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းကလေးကနေချေချုံနဲ့ထင်းထင်းခံထားရတဲ့တမန်ရောဘတ်မူဂါဘီဟာဒီကနေ့ပဲလူမြင်ဝန်းထွက်လာပါတယ်အပြရန်ဘဝဆုံးဝတ်ဆင်ထားပြီးနွမ်းနယ်နေပုံရရတဲ့မူဂါဘီကိုမြို့တော်ဟာရရီကကျောင်းစင်းပွဲအခမ်းအနားမှာလူကအားပေးနေတာလည်းတွေ့ခဲ့ကြရတာပါတိုက်ခိုက်နိုင်ငံရေးကောင်ဆောင်တွေအရက်ပက်လူမှုဖွဲ့စည်းရေးနဲ့ဘာသာရေးကောင်ဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူဂါဘီရာထူးကထွက်ပြေးတိုက်တွန်းနေပါတယ်။ယူကေကျုံခဲ့ရတဲ့နိုင်ငံရေးချက်ချင်းတွေကိုချက်ချင်းမမွေကျော်လာနိုင်မှုဇင်ဘာဝေလူလူချာမျှော်လင့်နေချိန်မှာပဲရာထူးကထွက်ပြေးဖို့မူဂါဘီကငြင်းဆန်နေတဲ့အချိန်တွင်နေလဲထွက်ပေါ်နေပါတယ်။အိန္ဒိယတောင်အာဖရိကနိုင်ငံကသမ္မတဂျေကော့ဇူမာကဆုံးဖြတ်ချက်တစ်ခုကိုပြပြသာသာချမှတ်ဖို့အချိန်စောသေးတဲ့အချိန်လွှတ်တော်မှာပြောလိုက်တာကြောင့်ဇင်ဘာဝေနိုင်ငံရေးပြဿနာကိုမြင်းမြန်ဆန်ဆန်ဖြေရှင်းနိုင်မယ်မျှော်လင့်ချက်တွေလဲအားနည်းနေပါတယ်။မနေ့ကဇင်ဘာဝေနိုင်ငံမီဒီယာတွေမှာဖော်ပြခဲ့တဲ့ဓာတ်ပုံတွေမှာတော့မူဂါဘီကိုစစ်တပ်ကြီးရဲ့ဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝန်ကာနဲ့အတူမတက်ရနေတာတွေ့ခဲ့ကြရတာပါ။ဇင်ဘာဝေမှာသွေးထွက်သံရုံမရှိဘဲစစ်တပ်ကတိုက်ပြရနာထိန်းချုပ်လိုက်တဲ့အင်္ဂါနေ့ကစလို့နေမှာအခြေချုပ်ထိန်းသိမ်းခံထားရတဲ့သက်93နှစ်အရွယ်မူဂါဘီကိုနိုင်ငံမယုံမြင်တဲ့အချိန်မှာပထမဆုံးပြန်တွေ့ရတာလည်းဖြစ်ပါတယ်။စစ်တပ်ကတော့မူဂါဘီနဲ့ဆွေးနွေးနေကြောင်းပြောဆိုခဲ့သလိုဇင်ဘာဝေစစ်တပ်တာဖိကနိုင်ငံတွေကကျောင်းဝင်စစ်သက်သူတွေနဲ့တွေ့ဆုံမှုမူဂါဘီကိုမြို့တော်ဟာရဲမှာရှိတဲ့အစိုးရဧကရာကိုမနေ့ကပဲခေါ်ဆောင်သွားခဲ့ကြတာပါ
။အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ခံရေးဥပဒေကိုသိသာထင်ရှားစွာပြပြထားတဲ့ဥပဒေကြမ်းတရားကိုနှစ်ပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်အောက်လွှတ်တော်ကဂျာရာဘီနေမှာလှုံ့လောက်တဲ့ထောက်ခံမဲတွေနဲ့အတည်ပြုလိုက်ကြပါရယ်။ဒါကြောင့်တနစ်တာကာလအတွင်းဥပဒေပြည့်ရေးဆိုင်ရာကိစ္စရပ်တွေမှာမအောင်မမြင်ဖြစ်နေခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့ Republican လွှတ်တော်အမတ်တွေအတွက်သိက္ခိုလိုအပ်နေတဲ့အောင်မြင်မှုတွေဖြစ်လာစေပါရယ်။အကြောင်းအရာတစ်ခုခုကိုအတည်ပြုဖို့လိုအပ်နေတဲ့ထောက်ခံမဲ218မဲရလိုက်တာဟာအောင်မြင်မှုတရားဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောပါရယ်။ Obama ကဲလို့ခေါ်တဲ့အဖုံးနှုံးသက်သားတဲ့ဂျမားရဲ့ပြည်သူ့ဘူးဆောင်ရှောက်မှုဥပဒေကိုအစားထုတ်မယ်ဆိုပြီး Republican တို့မဲဆွယ်စည်းရုံးစဉ်ကပေးထားတဲ့ကတိတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ရဲ့ရေရှည်ရည်မှန်းချက်တစ်ခုဖြစ်တဲ့အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဟာလည်းနှစ်ဦးပိုင်းကလေးကမြင်းများဖြစ်နေခဲ့တာပါ။သမ္မတ Trump အနေနဲ့အလဲအလှယ်ဝင်ငွေရှိသူတွေအပေါ်အခွန်ကောက်ခံမှုလျှော့ချရေးနဲ့လူတိုင်းအတွက်မြင့်မြတ်တက်တာဖြစ်ဖို့ဘယ်လောက်လိုလားနေလဲဆိုတာအမြဲပြောဆိုနေတယ်လို့ဒီဥပဒေကြမ်းအတည်ပြုရေးအစဉ်တိုင်းကိုလည်းသမ္မတ Trump တရားပဝင်ဆောင်ရွက်နေတယ်လို့ Republican အောက်လွှတ်တော်စော်အေးမှု Steve Scalise ကသမ္မတရဲ့ကြိုးပမ်းချက်နဲ့ပတ်သက်ပြီးတော့ကြာရာပြင်းနေမှာပြောပါရယ်။ဒါပေမဲ့လည်းဒီအခွန်ဥပဒေကြမ်းအတည်ပြုရေးအထက်လွှတ်တော်ကမဲပေးကြအောင်မှဖြစ်တယ်လို့ပို့ပြီးတော့ခက်ခဲမဲ့အခြေအနေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်။
စီးရဲနိုင်ငံမှာဒါရုလက်နဲ့အုံပြူတက်ခတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကိုဆက်လက်တာဝန်ပေးရရေးအမေရိကန်ကကမောက်ကထလို့တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူညုံရေးကောင်စီမှရုရှားကဗီဒီယိုအနာသုံးဖယ်ချလိုက်ပါတယ်။မနေ့ကလူညုံရေးကောင်စီမှအမေရိကန်ရဲ့အဆိုဖယ်ချခံခဲ့ရပြီးနိုင်ပိုင်းအချိန်မှာပဲရုရှားကလည်းတင်သွင်းလိုက်တဲ့စင်ပြိုင်ဆုံးဖြတ်ချက်ကလည်းလိုအပ်တဲ့အနည်းဆုံးပဲကုမဲမရတဲ့အတွက်ဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပါတယ်။လူညုံရေးကောင်စီမှတခဲနဲ့ထောက်ခံမှုရထားတဲ့ပူးတွဲစုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်ကိုရုရှားကဖျက်ဆီးလိုက်ရရောက်ကြောင်းလည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောဆိုခဲ့တာပါ။ဒါဟုလည်းနဲ့တိုက်ခတ်သူတွေကိုပေါ်ထုတ်နိုင်စွမ်းရှိပေမဲ့ရုရှားရဲ့လုပ်ရဲကြောင့်အနာဂတ်မှာနောက်ထပ်တိုက်ခတ်မှုတွေပေါ်ပေါက်လာမယ့်အန္တရာယ်ကိုဟန်တားနိုင်စွမ်းထိခိုက်နိုင်ကြောင်းနဲ့ CIA နဲ့ဆိုရနဲ့ IS ဆွေးနွေးတွေဒါဟုလည်းနဲ့တွေကိုအသုံးပြုလာခဲ့ရင်လည်းသိနိုင်စွမ်းမရှိတော့တဲ့အကြောင်းအမေရိကန်သံတမန်ကြီးကမှတ်ချက်ပေးပြောဆိုလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့ဒ ထရုစိတ်တမ်းဝင်ကိုစီရဆုတက်ဆုရတက်တွေကအသုံးပြုခဲ့တဲ့အကြောင်းတက်ကလည်းနဲ့ကန်တဲ့ပုံတွေမှာလေးရင်တွေမရှိတာကြောင့်အလားတူတက်ကမျိုးမျိုးတွေလုံနိုင်စွမ်းမရှိကြောင်းလည်းပြောဆိုထားကြတာဖြစ်ပါတယ်
။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်အစိုးရကငွေကြေးထောက်ပံ့ထားတဲ့သတင်းဌာနကိုဟူပြည်ပနိုင်ငံအတွက်ကိုယ်စားလှယ်အဖြစ်ဆောင်ရွက်တဲ့လုပ်ငန်းရပ်တွေအဖြစ်အသိပြတန်းလိုက်တဲ့ဥပဒေအရသတ်မှတ်ကောင်းသတ်မှတ်မယ်လို့ရုရှားကတတိပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြည်ပကိုယ်စားလှယ်လုပ်ငန်းတစ်ခုအဖြစ်မှတ်ပုံတင်ထားတဲ့ရုရှားအစိုးရကထောက်ပံ့ထားတဲ့ RT သတင်းဌာနကိုအမေရိကန်အစိုးရဘက်ကအလားတူတောင်းဆိုထားတာကိုလက်တွန့်ပြန်ဆောင်ရွက်တဲ့အနေနဲ့ဒီလိုရထွက်ပေါ်လာတာပါ။ရုရှားမှာလုပ်ကိုင်နေကြတဲ့ VOA American အသံRFERL လွတ်လပ်တဲ့ဥရောပအတန်းနဲ့တခြားတခြားသတင်းဌာနခုနှစ်ခုတို့အပေါ်ဒီဥပဒေစိတ်ကတည်ရောက်မှုရှိနိုင်တယ်ဆိုတာကိုအသိပေးအကြောင်းကြားလာပြီလို့ရုရှားတရားရုံးဝန်ကြီးဌာနကကြားလာပြီးနေမှာပြောပါတယ်။ဥပဒေစိတ်ကပြဋ္ဌာန်းချက်အတိုင်းရုရှားနိုင်ငံမှာလုပ်ကိုင်နေတဲ့ပြည်ပငွေကြေးရယူထားတဲ့သတင်းဌာနတွေဘက်ကလိုက်နာဖို့ညှဉ်းဆဲရင်သူတို့လုပ်ငန်းတွေရပ်ပြရမယ်လို့ရုရှားအောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကအတန်မြန်မာဘာသာစစ်စစ်ရဲ့တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာဆစ်စင်ရီရဲဆိုင်ဖို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေကိုယ်သဘောဆန္ဒနဲ့ပြန်လာခွင့်ပြုဖို့နဲ့နိုင်ငံသားခွင့်ရပြည့်ဝပေးဖို့ကုလသမဂ္ဂထူထောင်ညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။ပေါ်ဝင်58နိုင်ငံပါဝင်တဲ့အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကကမတ်ခထလုံတင်ဆင်းခဲ့တဲ့ဆုံးဖြတ်ချက်ကိုလူ့ခွင့်ရေးကိစ္စတွေမှာကိုက်တွယ်ဆောင်ရွက်ရတဲ့တတိယကော်မတီမှာထောက်ခံမဲ့135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့မနေ့တုန်းကဆုံးဖြတ်အတည်ပြုလိုက်တာပါ။ကန့်ကွက်မဲပေးခဲ့ကြတဲ့နိုင်ငံတွေထဲမှာတော့တရုတ်၊ရုရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့လာအိုနိုင်ငံတို့လည်းပါဝင်ခဲ့ကြပါတယ်။တတိယကော်မတီမှာတီးပြလိုက်တဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂထူထောင်ညီလာခံမှဒီဇင်ဘာလတဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာလေအတီးပြဖို့တရားကလောက်ရှိနေပါတယ်။တီးပြလိုက်တဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပရိခတ်တွေအတွင်းလူကျိုးတပ်ဖွဲ့ဝင်တွေကရိုဂျာတွေပေါ်အင်အားလွန်ကျင်သုံးနှိမ့်နှင်းခဲ့တဲ့အကြောင်းဖော်ပြထားတာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်အနေနဲ့အထူးကိုယ်စားသူခန့်တာဝန်ပေးရဖို့လည်းဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးအောင်သူစွန်းကတော့ဆုံးဖြတ်ချက်ဟာတပတ်သက်ဆွဆွဲချက်တွေမှားယွင်းတဲ့ထောက်ထားတွေပေါ်အခြေခံထားကြောင်းတုံ့ပြန်ခဲ့တာပါ။ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံမှာလူခွင့်ရေးခြေနေတွေတိုးတက်မှုရှိတဲ့အတွက်ပြည်တွင်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေ15နှစ်ဆက်တိုက်လောက်လာခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာဆွေးကတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်မှာတော့ဆုံးဖြတ်ချက်ချခဲ့တာမျိုးမရှိခဲ့ပါဘူး။
ကမ္ဘောဒီးယားနိုင်ငံရေးမှာနေပေါင်း30ကျော်ကြာအောင်အာဏာချုပ်ကိုင်ထားတဲ့ဝန်ကြီးချုပ်ဟွန်ဆင်ရဲ့တကူတီတော့အသိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုဖျက်သိမ်းလိုက်ကြောင်းတရားရုံးကအမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်နိုင်ငံကအတိုင်းအဝိုင်းအနေနဲ့ဟွန်ဆင်အစိုးရအဖွဲ့နဲ့ဆက်ဆံရေးဖျက်တောက်တင်တယ်လို့ပြည်ပရောက်အသိုက်ခံကောင်ဆောင်တွေကပြောပါတယ်။အချင်းမြင့်တရားရုံးရဲ့ဆုံးဖြတ်ချက်ကဒီမိုကရေစီရေးကိုပြပြသွားအောင်လုပ်တဲ့လုပ်ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စု Washington DC ကိုရောက်နေတဲ့အသိုက်ခံပါတီ CNRP ရဲ့ကောင်ဆောင်ဟောင်း Sam Rinsey က AP သတင်းဌာနကိုပြောပါတယ်။ကမ္ဘောဒီးယားပြည်သူတွေအနေနဲ့ဒီမိုကရေစီနည်းကြအပြောင်းလဲတွေဖြစ်ပေါ်လာဖို့လှူလာတောင်းတနေကြတာဖြစ်တဲ့အတွက်ဒီမိုကရေစီစနစ်ပြန်လည်ပေါ်လွှမ်းလာဖို့မျှော်လင့်နေအကြောင်းနဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရအဖွဲ့ကကမ္ဘောဒီးယားမှာဒီမိုကရေစီစနစ်ကျဆင်းသွားအောင်လုပ်နေတာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့လဲရင်စေကပြောပါတယ်။အတိုက်ခံပါတီကိုတရားရုံးကဖျက်သိမ်းလိုက်တဲ့လို့ဟာအာဏာကိုခံခံမြင်မြင်ဆုတ်ကင်ထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အတွက်အာဏာပိုပြီးတော့ခိုင်မာသွားစေပါတယ်။အမေရိကန်သမ္မတအင်ဂျီရောကလည်း CNRP ပါတီအပေါ်လက်တလောချမှတ်ထားတဲ့အရေးယူမှုတွေဖယ်ရှားပြီးပါတီကောင်ဆောင်ကိုပြန်လုပ်ပေးဖို့အတိုက်ခံပါတီနဲ့အရေးဖက်အဖွဲ့အစည်းတွေတရင်ဌာနရဲ့တရားဝင်လောက်ရတူကိုခွင့်ပြုဖို့ကမ္ဘောဒီးယားအစိုးရကိုတောင်းဆိုထားပါတယ်
။ယမန်နိုင်ငံမှာအရေးကြီးလိုအပ်နေတဲ့ထောက်ပံ့နေပေးရနိုင်ရေးဆော်ဒီအာရေဗျားနိုင်ငံကဦးဆောင်တဲ့ညွန်မောင်းဖွဲ့ရဲ့ပိတ်ဆို့တားဆီးမှုတွေကိုဖိရှားပေးဖို့ကုလသမဂ္ဂအေဂျင်စီ၃ခုကတောင်းဆိုလိုက်ပြီးထောင်ထောင်ချီတဲ့လူလူတွေစိုးရိမ်ရတဲ့အခြေအနေမှာရှိနေကြောင်းလည်းသတိပေးလိုက်ပါတယ်။ပိတ်ဆို့တားဆီးမှုတွေကြောင့်ပိတ်ဆက်နေရတာတွေကိုဆုံးရှုံးခဲ့ရတဲ့အသက်တွေနဲ့တိုက်တာရလိမ့်မယ်လို့လည်းကမ္ဘာစံနယ်ဧကအစီအစဉ် WFC ၊ကမ္ဘာ့ကျန်းမာရေးဖွဲ့ WHO နဲ့ကုလသမဂ္ဂကလင်းငင်မြရန်ပုံငွေဖွဲ့ UNICEF အကြီးအကဲတွေရဲ့ပူးတွဲကြေညာချက်ထက်မှာဖော်ပြထားတာပါ။ယမန်နိုင်ငံမှာလူပေါင်း9000လောက်မူကောင်ရေရှားတဲ့ခံရမဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးဒီရေအတွက်ဟာနောက်ထပ်3000လောက်ထိထပ်တိုးလာနိုင်ကြောင်းလည်းသတိပေးထားပါတယ်။ကမ္ဘာမှာအဆိုအဝါဆုံးလူသားချင်းစာနာထောက်ထားမှုပြဿနာတရဖြစ်လာနေတာကိုဖြေရှင်းရမှာအသက်ရှင်ရပ်တည်နိုင်မဲ့အကူအညီထောက်ပံ့တွေ တင်ဖို့ခွင့်ပြုဖို့ထပ်မံပန်ချလိုကြောင်းလည်းပူးတွဲကြီးညာခြင်းမှာပြောဆိုထားပါဆော်ရီအာရေဗျားနိုင်ငံရီယက်မြို့တော်နီးအီရန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူသီတပုံတွေရဲ့မစ်ဆိုင်းတုံးနဲ့ပစ်ခတ်မှုကိုလက်တုံပြန်တဲ့အနေနဲ့ညွန်မောင်းတပ်ဖွဲ့ကပြည်ရဲ့သတင်းပတ်ထံမှာပဲတီချောင်းရေချောင်းကုန်းချောင်းလမ်းချောင်းအလုံးကိုပိတ်ပစ်ထားတာဖြစ်ပါတယ
်အနာကဖေရှားခဏရတဲ့ကက်တလန်သမရာဟောင်းကာလက်စ်ပီဒီမွန်နဲ့သူ့ရဲ့အစိုးရဝန်ကြီးဟောင်းလေးဦးတို့အပေါ်စပိန်အစိုးရကထုတ်ပြန်ထားတဲ့ EAR လို့ခေါ်တဲ့ဥရောပဆိုင်ရာဖန်ဝရန်နဲ့ပတ်သက်ပြီးကြားနာဖို့ဘယ်လ်ဂျီယမ်တရားရုံးကိုတောက်ကြနေမှာလာရောက်ကြမယ်လို့ခန့်မှန်းရပါတယ်ကက်တလန်ကောင်းဆောင်ဟောင်းတွေကိုစပိန်နိုင်ငံထံလွှဲပြောင်းပေးမပေးဆိုတာနဲ့စပိန်အစိုးရထံကလွတ်လပ်ရေးကြေညာခဲ့တဲ့လို့ရမှာပုံကမှုအစိုးရဆက်ညင်းအားပေးမှုဆွဲချက်တွေနဲ့ပတ်သက်ပြီးသူတို့ရဲ့ပါဝင်ပတ်သက်မှုအပေါ်တရားလိုရှိနေရတဲ့ကက်တလန်အရာရှိဟောင်းတွေဘက်ကရှိနေရတဲ့အပြန်လန်းလျှောက်လှည့်ချက်တွေကိုတရားရုံးကတကပိတ်ကြားနာမှာဖြစ်ပါတယ်တောက်ကြနေမှာပြုလုပ်မဲ့တရားရုံးကြားနာပွဲဟာပထမဆုံးအကြိမ်ပြည်ပြည်နှစ်ဖက်ရှိနေရအချင်းတော်ကြောင့်အပြန်လန်းဆွေးနွေးတင်ကြမဲ့ပုံရှိတယ်လို့ပေဆုံးဖြတ်ချက်ကိုမဆိုနှစ်ဖက်စလုံးကအယူခံဝင်မယ်လို့မျှော်မှန်းရပါတယ်ရှင်
ထိတ်တန့်ရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်စနစ်တကျလူခွင့်ရချိုးဖောက်မှုတွေဖြစ်လာစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်းဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကို82ကြိမ်မြောက်ကုလသမဂ္ဂတထွေညီလာခံတတိယကော်မတီကကြာတာပြေးနေမှာအတည်ပြုခဲ့ပါတယ်။အဲ့ဒီမူကြမ်းထဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်အပ်ဖို့လည်းအဆိုပြုထားတာဖြစ်ပါတယ်။အပြည့်အစုံကိုဒေါခင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်ဖွဲ့တိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေမင်းရှင်းလင်းလုခဲ့တဲ့နောက်ပိုင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခဲ့တဲ့နောက်မှာမနစ်ကမတင်သွင်းပဲထားခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုပြန်လည်တင်သွင်းဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကနိုဝင်ဘာလ16ရက်နေ့မှာအတည်ပြုပေးခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရBrandon Varma ကတင်းစားရှင်းလင်းပွဲမှာပြောပါတယ
် Today the third committee adopted a draft resolution on the human rights situation in Myanmar by a vote of 135
in ဒီနေ့ထွေထွေညီလာခံရဲ့တတိယကော်မတီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူကြမ်းကိုထောက်ခံမဲ135မဲကန့်ကွက်မဲ10မဲနဲ့အတည်ပြုခဲ့ပါတယ်မဲမပြေပဲနေခဲ့တဲ့အဖွဲ့ဝင်ပေါင်းက26နိုင်ငံရှိပါတယ
်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံမှာလူခွင့်ရဲ့အခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေဇက်တိုက်လှုပ်လာခဲ့ရကနေမြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ဦးဆောင်နဲ့အရတားအစိုးရတက်တက်လာခဲ့တဲ့နောက်မှာတော့ဥရောပသမဂ္ဂကဦးဆောင်ပြီးတင်သွင်းမှုတွေမလုပ်ဘဲနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွန်ခဲ့တဲ့3လအတွင်းရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခေါ်လုံတဲ့ဖြစ်ရပ်ပေါ်ပေါက်ခဲ့ပါတယ်။ဒီအချိန်လေးမှာ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းအစ်စ်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကနေကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူးကိုခန့်ထားရမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ဗီဂျေနမ်ဘီယာဟာစရုပ်ထမြောက်အထူးကိုယ်စားလှယ်တူးဖြစ်ပြီးအခုသူ့ရဲ့တာဝန်ကုံဆုံးသွားပေမဲ့မြန်မာနိုင်ငံအတွက်အထူးကိုယ်စားလှယ်ထပ်မံခန့်အပ်တာမရှိသေးပါဘူး။ဒါပေမဲ့ဒီမူကြမ်းအတည်ပြုခဲ့တာမို့အခုပြင်ဆင်မှမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူးကိုခန့်အပ်ရမှာဖြစ်ကြောင်းမစ္စတာဗာမာကပြောပါတယ်
။ Yesterday the UN Secretariat came up with an estimate of how much it would cost to implement this draft resolution. It found that should the General Assembly adopt itan amount of 1,541,000
ဒီမူကြမ်းကိုအကောင့်ထဲဖွဲရမှာကုန်ကြစိတ်နဲ့ပတ်သက်ပြီးတော့ကော်မတီကမနေ့ကဆွေးနွေးခဲ့ပါတယ်ဒီမူကြမ်းကိုထွေထွေညီလာခံကြီးကတည်ပြုလို့ရှိရင်ကုန်ကြစိတ်ဒေါ်လာ 135,400 ကို2018ခုနှစ်ဘဏ္ဍာရေးနှစ်အတွက်လိုအပ်မှာဖြစ်ပြီးအဲ့ဒီငွေတွေကိုမူကြမ်းရဲ့အပိုက်တစ်ဆယ်မှာအဆိုပြုထားတဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ကိုခန့်အပ်ရေးမှာအသုံးပြုမှာဖြစ်ပါတယ
်ဒီငွေကိုအထွေထွေညီလာခံဘတ်ဂျက်ကင်တွေ့ရတဲ့ပြင်းစမကော်မတီကိုတင်ပြအတည်ပြုချက်ယူရမှာဖြစ်ပါတယ်။အတည်ပြုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ဒီဇင်ဘာလမှာကျင်းပမယ့်193ချိန်မြောက်ထွေထွေညီလာခံကြီးမှာတရားဝင်အတည်ပြုဖို့ရှိပါတယ်။အခုလိုဆုံးဖြတ်ချက်ချမှတ်မယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေပိုပြီးတိုးလာမှာဖြစ်ပေမယ့်ဒါဟာမလိုက်နိုင်ရင်လည်းရတဲ့ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးဝါးနေပြီးရခိုင်ပြည်နယ်မှာလှုပ်ဆောင်တဲ့စစ်စင်ရေးတွေအတွင်းစစ်တပ်က တရားမဲ့တပ်ဖြတ်မှုတွေမရင်းကျင့်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအပြင်လူမျိုးစုဖယ်ရှားရှင်းလင်းလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းမြန်မာစစ်တပ်ကတင်းလာနေမှာပဲအစီရင်ခံထုတ်ပြန်ညင်းဆိုခဲ့ပါတယ်။ဒါပေမဲ့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရခိုင်ပြည်နယ်တွင်လုံခြုံရေးတပ်တွေကအင်အားအလွန်ကြုံမသုံးအောင်တေချာစေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တာဖြစ်ပြီးကုလသမဂ္ဂအတွင်းမှူးချုပ်ကရပ်ပေါင်း30အတွင်းလုံခြုံရေးကောင်စီကိုပြန်လည်အစီရင်ခံဖို့တောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖြစ်တဲ့ Miroslav Latgat ကစိုးရင်မကင်းဖြစ်မိကြောင်းပြောကြားခဲ့တယ်လို့ Mr. Varma ကပြောပါတယ်
။ President of the General Assembly considers what's happening in Myanmar to be a human tragedy.
ကုလသမဂ္ဂညီလာခံဥက္ကဋ္ဌနဲ့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာကိုလူသားတွေအတွက်ဘေးဒုက္ခကြီးလို့ယူဆပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီကရောအတွေ့အမှုချုပ်ကပါထဲထဲဝင်ဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံကလည်းဒီစီးပွေးပွဲတွေမှာပါဝင်တက်ရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ကအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာတွေရှိပါတယ်။ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌအနေနဲ့မြမအရေးကိုစိုးရိမ်မကိန်းဖြစ်တယ်လို့ကိုယ်တိုင်လည်းပါဝင်ဆောင်ရွက်လျက်ရှိနေပါတယ်
။ဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပြန်လည်ပေးခွင့်ပြုဖို့နဲ့ရွှေချာရီကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပါတောင်းဆိုထားတာပါကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေကို1990ခုနှစ်ကနေ2015ခုနှစ်အထိဇက်တိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်
တော်ခင်မျိုးသက်တင်ပြခဲ့တာပါရှင်တဆက်ထဲမှာပဲချင်းပြည်နယ်တောင်ပိုင်းပလဲဝဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေအတန်အသင့်ငြိမ်သက်နေခဲ့ပြီးမိမိနေရာကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်ပြည်သူတွေအတွက်စာနာရိတ်ခါနဲ့အကူအညီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နေပါတယ်အစိုးရဘက်ကကောက်ယူရရှိတဲ့စည်ရင်အရာဒုက္ခသည်ဥယျာဉ်3ဝကျော်ရှိတယ်လို့ပြောဆိုထားပြီးရခိုင်လက်နက်ကင်ဘက်ကတော့ထပ်မံထွက်ပြေးနေသူတွေရှိကြောင်းပြောပါတယ်ပလဲဝဒေသဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ချင်းပြည်နယ်ပလဝဒေသဘက်မှာဒေလာဆန်းကရာစတင်ပြီးရက်တက်နှစ်ပတ်ကြာတိုက်ပွဲတွေပြင်းထန်ခဲ့ရကဒီအပိုင်းအတွင်းမှာတော့တိုက်ပွဲတွေရက်တက်နေခဲ့ပါတယ်။ဒီကတိမှာတော့တိုက်ပွဲကြောင့်ထွက်ပြေးနေရတဲ့ဒေသခံတွေကိုကူညီထောက်ပံ့ဖို့အတွက်စတင်ဆောင်ရွက်နေပြီဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ်
။ပလဝမှာကျွန်တော်တို့သွားပြီးတော့ထောက်ပံ့နေ300ရို့ဒီနေ့သွားထောက်ပံ့နေပြီကျွန်တော်တို့ချင်းရပြည်နယ်ဦးစီးမှုသွားနေတယ်။နော်ဒီနေ့သွားနေတယ်။အိမ်မှာ300ကျော်ထပ်တိုးမရှိဘူးတဲ့
။ဒုက္ခသည်တွေချင်းပြည်နယ်အစိုးရနဲ့ပလဲဝမြို့ကန်တွေကရိတ်ခါဆန်စေးဝါနဲ့ဝိတ်ထယ်ရီပို့ဆောင်ခဲ့တယ်လို့ရုပ်ရှင်သေုပ်ဆောင်ဝေလူကျော်ရဲ့ပရာဟိတအဖွဲ့ကလည်းဒီမနက်မှာလိုက်ပါသွားကြောင်းပလဲဝမြို့ကကူညီရေးဆောင်ရွက်နေသူတဦးကပြောပါတဲ့။AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကပြန်ကြားရေးတာဝန်ခံခိုင်တုခကတော့ပလဝဒေတာကလက်ရှိအခြေအနေကိုအခုလိုပြောပါတဲ့
တိုက်ပွဲကတော့လုံးလုံးစစ်တက်နေပြီဗျအဲဒီဆင်ဟာယနေ့ဒီနေ့ကဟိုတိုက်ပွဲတွေမရှိပြန်လဲလို့ပဲနော်ဆင်ဟာယနေ့မှာတော့အဲဒီဗမာတမ်တို့ရခမသုံးခွားခွားကနေအဲဒီစီးလယ်ဝါရာစစ်ပေါ်အဲဒီဥစ္စာကိုသူတို့မီးရှို့ပစ်တယ်ဗျအင်ဂျင်50ကျော်လောက်ပါသွားအခုလိုရှိနေအဲ့ဒီနော်ဒီအဲ့ဒီစစ်တပ်ဒေတာတွေကနေဒီ IDP တွေပေါ့နော်စစ်ဆောင်ပြည်သူတွေကလည်းပဲကျွန်တော်တို့ပြင်ကြောက်တဲ့ဒေတာတွေကို900ကျော်600မီတာလောက်ရောင်းနေကြပြီဗျ
။ပွင့်လိုင်ဝါရွာမီးရှို့ခံရတဲ့တရင်ကိုတော့တီးခြားအတည်ပြုချက်မရပါဘူး။ပလဝမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူကလည်းဒီတရင်ကိုအတည်ပြုလို့မရသေးကြောင်းအခုလိုပြောပါတဲ့
။ကြားထားလေဆိုတာတော့ခုနလိုမီးရှို့ခံရတာဆိုတာအဲ့လိုကိုကြားတာပေါ့။ဒါမဲ့အဲ့ဒီတည်င်းကဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဖုန်းလမ်းပြီးမှအဆက်တွေလုတ်ကြည့်ဖို့လုတ်တာပေါ့မရဘူးဖုန်းအဆက်တွေမရဘူးပေါ့အခုရက်ပိုင်းကသူတို့ကဖုန်းတိုင်းဖိတ်ထားတယ်ဟိုလုံခြုံရေးအနေထားမှုလို့လာမသိအဲ့လိုဖြစ်နေရအဲ့တော့ကျွန်တော်တို့ကအဲ့ဒီရွာလူတွေလမ်းမှာချိန်လို့မရဖြစ်တာဟုတ်မဟုတ်ဆိုတာလေ
ဒီလ၈ရက်နေ့ကပလဝမြို့နယ်နုံဘူးကျေးရွာအနီးမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့စခိုင်းတပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်၂၁နှစ်အရွယ်စမှုလက်မှုသိပ်ပံဒုတိယနှစ်ကျောင်းသားတဦးသေဆုံးပြီးအမျိုးသမီး၃ယောက်ထိခိုက်ဒဏ်ရာရရှိကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။ချင်းပြည်နယ်တောင်ပိုင်းပလဝနယ်အတွင်းမှာတိုက်ပွဲတွေကြောင့်မတည်မငြိမ်ဖြစ်နေသလိုစခိုင်းပြည်နယ်မြောက်ပိုင်းဒေသမှာလည်းဘုံပေါက်ကွဲတာတွေနဲ့ဘုံတွေးရှိတာတွေကြောင့်လုံခြုံရေးကျိုးမြင့်ထားရပါတယ်။ဒီလ16ရက်နေ့ကစစ်တွေရန်ကုန်အဝေးပြေးကာလန်ဘေးမှာလက်လုံပိုင်းတချို့တွေ့ရှိရှင်းလင်းခဲ့ရကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။မနေ့ပိုင်းမှာသူကြောက်တော့လည်းပုံနှကြောနေစားပါမနေ့7နိုင်10မိနစ်လောက်မှာပထမတွေ့ရဆုံးတော့ဒုတိယလောက်ပဲ၄လပေါ့ကာလန်ဘေးမိုင်းတိုင်းပြောမယ်143မိုင်တစ်ဖာလုံးနဲ့144မိုင်ကြား ထမကျက်မှာမင်းကြားဘက်မှာမိုင်းနေကွဲတယ်လေ။ဒါနဲ့ပတ်သက်လို့ကျွန်တော်ညစဉ်ပလန်ပြေးပြန်ရရှင်းတာပေါ့နော်။ညစဉ်မတင်ငါဘုရားမြေကြီးပေါ်တွေ့တဲ့အတွက်အဲဒီပေါ်တွေ့တဲ့ဆံမှာအဲပထမ3လုံးတွေ့တယ်ဒုတိယ2လုံးဆို4လုံးဖြစ်တာပေါ့။အဲ့တော့ဒီတောင်းတော့ကဒီစုပြင်အင်ဂျင်နီယာတပ်ဖွဲ့နဲ့ကျက်တဲ့ဖွဲ့နဲ့ပူးပေါင်းပြီးတော့ရှင်းလဲလိုက်တော့တက်မှတ်ပြီးတော့လိုက်တာပေါ့။ဆယ်နာရီ15ချိန်မှပြီးသွားပါလိမ့်မယ်။
ဒီလ15ရက်နေ့မနက်9နာရီကျော်ကမင်းပြားမြို့နယ်ရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်84မိုင်4ဖလုံးအနီးမှာမိုင်း3လုံးပေါက်ကွဲခဲ့တယ်လို့ညနေ3နာရီကျော်မှာမြောက်ဦးမြို့နယ်ရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်136မိုင်3ဖလုံးအနီးမှာမိုင်းတစ်လုံးပေါက်ကွဲခဲ့ပါတဲ့ဒီပေါက်ကွဲမှု2ကြိမ်လုံးဟာတမ်ရော့ရင်တန်းဖြတ်တန်းစင်မှာပေါက်ကွဲတာဖြစ်ပါတယ်ပထမပေါက်ကွဲမှုမှာတမ်ရော့မော်တော်ယာဉ်3စီးကိုမိုင်းစားထိမှန်တာတွေရှိပေမဲ့တပ်ဖွဲ့ဝင်တွေထိခိုက်တာမရှိကြောင်းနဲ့ဒုတိယပေါက်ကွဲမှုမှာမော်တော်ယာဉ်နဲ့တပ်ဖွဲ့ဝင်တွေထိခိုက်တာမရှိပဲအနီးအနားကဖြတ်တန်းသွားတဲ့သီလရှင်တဦးဂဲစာထိမှန်ပြီးဒဏ်ရာရရှိခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ် 96 အနီးမှာတမရော်ရင်တန်းဖြတ်တန်းစဉ်မိုင်း3လုံးဇက်တိုက်ပေါက်ကွဲခဲ့ပါတယ်ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတရားခံကိုစုံစမ်းဖော်ထုတ်နေစေရှိကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်ဘူးသီးတော်မောင်းတော်ဒေသဘက်မှာ ARSA ခေါ်အကြမ်းဖက်အဖွဲ့ကလှုပ်ရှားတာတွေရှိတယ်လို့ချင်းပြည်နယ်ပလဝဒေသမှာ AA ခေါ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ကလှုပ်ရှားတာတွေရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာပါ VOA မြန်မာပိုင်းတောက်ကြနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လင်းပေးနေပါတယ်ရှင်။အခုတော့ဒီဗိုလ်ချုပ်အောင်ဆန်းပုံနဲ့ငွေဆက်ကူထုတ်မဲ့အကြောင်းတင်ပြပေးပါမယ်။မြန်မာနိုင်ငံကထုတ်လုပ်တဲ့ငွေဆက်ကူတွေမှာဗိုလ်ချုပ်အောင်ဆန်းရုပ်ပုံနဲ့ရိုက်နှိပ်ထုတ်ဝေဖို့အဆိုကိုဒီကနေ့ပြည်သူ့လွှတ်တော်မှာထောက်ခံမဲ့အများစုနဲ့အတည်ပြုလိုက်ပါတယ်။တမရော်သားကိုစလေအားလုံးကန့်ကွက်ခဲ့တဲ့ကြားကပဲဒီအဆိုကိုအတည်ပြုလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်သူ့လွှတ်တော်မှာတော့မကွေးတိုင်းမြိုင်မဲဆန္ဒနယ်ကဥအောင်ခင်ဝင်းအဆိုတင်သွင်းတဲ့ရှေ့အနာဂတ်ကာလတွေမှာရိုင်းနှိပ်ထုတ်ဝေရန်ရှိလာမဲ့ငွေစက္ကူများပေါ်မှာဗိုလ်ချုပ်အောင်ဆန်းရုပ်ပုံတွေနဲ့ရိုင်းနှိပ်ထုတ်ဝေရန်ပြောင်းစုအစိုးရအားတိုက်တွန်းကြောင်းအဆိုကိုဆွေးနွေးပြီးမဲခွဲဆုံးဖြတ်ခဲ့ကြတာပဲဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းရုပ်ပုံတွေနဲ့ငွေစက္ကူတွေပေါ်မှာရိုင်းနှိပ်ဖို့အဆိုကိုဆွေးနွေးရမှာတော့တမန်တော်သားကိုစလေတဦးအပါအဝင်ကိုစလေ၈ဦးကပါဝင်ဆွေးနွေးခဲ့ကြတာပဲဖြစ်ပါတယ်။လေဝေးမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောဦးကတော့နိုင်ငံတကာမှလည်းထင်ရှားကျော်ကြားတဲ့နိုင်ငံကောင်းဆောင်တွေကိုဂုဏ်ပြုနေရပေးထားတာမျိုးတွေရှိပြီးမြန်မာနိုင်ငံမှလည်းဗိုလ်ချုပ်အောင်ဆန်းလိုနိုင်ငံကောင်းဆောင်ပုံကိုငွေဆက်ကူတွေပေါ်မှာရိုင်းနှိပ်ထုတ်ဝေဖို့တင်သွင်းတဲ့အဆိုကိုထောက်ခံကြောင်းအခုလိုဆွေးနွေးထားတာပါ
ဗိုလ်ချုပ်အောင်ဆန်းပုံမှာငွေဆက်ကူများကိုရိုင်းနှိပ်30ချင်းပြည့်တိုင်းပြည်ရဲ့ဂုဏ်ဒိတ်ခါမြန်မာငွေချက်ရဲ့တန်ဖိုးကိုလည်းမြင့်တင်ပေးရရောက်သလိုပြည်သူတွေရဲ့မျှော်လင့်ချက်ကိုလည်းဖြည့်ဆည်းပေးရရောက်ပါတယ်တို့ပြပါရေးညာမဲဆန္ဒတွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥအောင်ခင်ဝင်းတင်တွင်နဲ့ရှေ့အနာဂတ်ကာလတွင်ရိုင်းနှိပ်ထုတ်ဝေရန်ရှိလာမည်ငွေဆက်ကူများပေါ်တွင်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံများဖြင့်ရိုင်းနှိပ်ထုတ်ဝေရန်ပြည်တော်စုအစိုးရတိုက်တွန်းကြောင်းအဆိုကိုလေးလေးလတ်လတ်ထောက်ခံဆွေးနွေးရင်းဒီကုန်းချော့ပါတယ
်တင်တွင်နဲ့အဆိုကိုအရေးတားလွှတ်တော်ကိုယ်စားလှယ်ခုနှစ်ဦးကထောက်ခံဆွေးနွေးခဲ့ကြပြီးမြဲတမန်တော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးကျော်မင်းလိုင်ကတော့နိုင်ငံစီးပွားရေးနှီးကွေးနေချိန်မှာထုတ်ဝေဖို့မတင်သေးဘူးလို့ဆွေးနွေးလိုက်ပါတယ်
ငွေဆက်ကူအစ်စ်ကိုဒီဇိုင်းအစ်စ်ဖြင့်ရိုင်းနှိပ်ထုတ်ဝေမည်ဆိုပါကလက်ရှိနိုင်ငံတွင်းလက်လက်သုံးဆွဲနေတဲ့ငွေပမာဏနှီးပါပြင့်မြောင်တစ်ဖြည်းဖြည်းအချိန်ယူအစားထိုးဖြန့်ဝေသွားမှာဖြစ်ပါတယ်။နှစ်စဉ်နိုင်ငံဗန်နာငွေမှ7ဘီလီယံချီ၍သုံးဆွဲနေတဲ့ငွေဆက်ကူရိုင်းနှိပ်ခတ်များအပြင်ဒီဇိုင်းရေးဆွဲကများပါပုံမုံကုန်ကြလာမှာဖြစ်ပါတယ်။ငွေကြေးစနစ်ကိုပုံဖော်ရမှာငွေကြေးပေါ်ကအမှတ်တံဆိပ်များပြောင်းလဲခြင်းထက်ငွေကြေးတန်ဖိုးခိုင်မာအောင်လုပ်ခြင်းကပိုပြီးအခြေခံကျကြောင်းတွေးရှိရပါတယ်။သို့ဖြစ်ပါ၍နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှေးကွေးနေချိန်တွင်မဆောင်ရွက်သင့်ပါကြောင်းအကြံပြုလိုပါတ
ယ်။မြန်မာနိုင်ငံတော်ဗဟုပန်ဒုတိယဥက္ကဋ္ဌဦးစိုးမင်းကတော့ရှေ့အနာဂတ်မှာရိုင်းနှိပ်ထုတ်ဝေရန်ရှိလာမဲ့ငွေဆက်ကူတွေပေါ်မှာဗိုလ်ချုပ်အောင်ဆန်းရုပ်ပုံတွေနဲ့ရိုင်းနှိပ်ထုတ်ဝေဖို့တင်သွင်းတဲ့အဆိုဟာမြန်မာနိုင်ငံတော်ဗဟုပန်ရဲ့သဘောထားနဲ့လည်းတစ်ဆက်တည်းဖြစ်တယ်လို့အတည်ပြုထောက်ခံလိုက်ပါတယ်
။ငွေဆက်ကူနဲ့ငွေတင်ကထုတ်ဝေခြင်းဟာမြန်မာနိုင်ငံတော်ဗဟုပန်ရဲ့တာဝန်ဖြစ်တဲ့အတွက်အားလုံးတင်ပြသွားသလိုပဲကျွန်တော်တို့မြန်မာနိုင်ငံတော်ဗဟုပန်အနေနဲ့လည်းရှိအနာဂတ်မှာရဲဝေထုတ်ဝေရန်ရှိလာမည်ငွေဆက်ကူများအပေါ်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံများနဲ့ရိုင်းနှိပ်ထုတ်ဝေရန်ဆိုတာဟာတကယ်တမ်းတော့မြန်မာနိုင်ငံတော်ဘူပန်ရဲ့သဘောထားနဲ့လည်းတစ်သက်တည်းဖြစ်ပါတယ်။အပြစ်မဲ့အဆိုလည်းဖြစ်တဲ့အတွက်မြန်မာနိုင်ငံတော်ဘူပန်အနေနဲ့ပြည်တော်စုအစိုးရရဲ့လမ်းညွှန်ချက်နဲ့အညီဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်ပါကြောင်းထောက်ခံတင်ပြပါတယ
်။ပြည်သူ့လွှတ်တော်မှာအဆိုကိုထောက်ခံသူ186မဲကန့်ကွက်သူ109မဲရှိတဲ့အတွက်အဆိုအတည်ပြုတယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုကြေညာခဲ့ပါတယ်။
ဒီဆိုနဲ့ဆက်လင်းပြီး ထောက်ခံဆန္ဒမဲ286မဲကံဝယ်ဆန္ဒမဲ109မဲဂျာနေဆန္ဒမဲမရှိဖြစ်ပါတယ်လွတ်တော်ကိုယ်တော်များခင်ဗျာထောက်ခံတဲ့ကိုယ်စလေဥယေကများတဲ့အတွက်ဥအောင်ခင်ကွင်းတင်သွင်းတဲ့အဆိုကိုလွတ်တော်ကအတီးပြူကြောင်းကြေညာပါတယ်
မြန်မာနိုင်ငံမှာလွတ်လပ်ရပြီးနောက်ပိုင်းငွေဆက်ကူထုတ်လုပ်ရမှာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းပုံဆရာစနဲ့တခင်ဖိုးလာကြီးတို့ရဲ့ပုံတွေကိုရိုက်နှက်ခဲ့ပူးပါတယ်။နောက်အနာဂတ်ကာလများမှာလည်းအသင့်ရိုက်နှက်မဲ့ငွေဆက်ကူများမှာဗိုလ်ချုပ်အောင်ဆန်းရဲ့ပုံပါငွေဆက်ကူတွေကိုတင်ပြကြရတော့မှာပဲဖြစ်ပါလေခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေရတွေကိုစောင့်ကြည့်စစ်ဆေးဖို့ပြင်ဆင်နေချိန်မှာပဲ။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်းကမ္ဘာ့တဝန်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလား။အွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဦးစားပေးတင်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စမီနီကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။စမီနီညတိုက်ရိုက်လေလိုက်ဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုနားဆင်နေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7 ဂျိုတူကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာည9:00နာရီကနေ10:00နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါမယ်ရှင
်။ဇင်ဘာဝေနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းကလေးကနေအခြေချုပ်နဲ့ထင်းထိန်ခံထားရတဲ့သမရရောဘတ်မူကာဘီယာဒီနေ့ပဲလူမျိုးဝင်ထွက်လာပါတယ်။အပြာရောင်ဘဝဆုံးဝင်စားထားပြီးနွမ်းနယ်နေပုံရတဲ့မူကာဘီကိုမြို့တော်ဟာရီကကျောင်းဆင်းပွဲအခမ်းအနားမှာလူအုပ်ကအားပေးနေတာလည်းတွေ့ရပါတယ်။အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေအရက်ပဲလူမှုဖွဲ့စည်းရေးနဲ့ဘာသာရေးခေါင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူကာဘီယာရူကထွက်ပြေးတိုက်တွန်းနေကြပါတယ်။အမေရိကန်နိုင်ငံမှာနှစ်ပေါင်း30တွင်ပထမဆုံးအကျင့်ဖြစ်ခွန်စနစ်ကိုတည်ရတာပြောင်းလဲပြင်မဲ့ဆုံးဖြတ်ချက်တစ်ရက်ကိုမနေ့ကတော့အောက်လတော်မှာထောက်ခံမဲ့အများစုနဲ့အလွယ်တကူအတည်ပြုလိုက်ပါတယ်။ခွန်စနစ်ပြည်ရင်ပြောင်းလဲမဲ့ဥပဒေအတည်ပြုနိုင်ခဲ့တဲ့အတွက်တနည်းလောက်ကြာဥပဒေပြည်ရေးကိစ္စတွေမှာမအောင်မြင်ဖြစ်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်နဲ့လွတ်တော်ရင်းက Republican မတ်တွေအတွက်လိုအပ်တဲ့အောင်မြင်မှုတစ်ခုဖြစ်နေလဲတွေ့မြင်ခဲ့ကြရပါတယ်။ရခိုင်ပြည်နယ်မှာဆစ်စင်ရေးတွေရဆိုင်ဖို့အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေကိုယ်တော်ဆန္ဒနဲ့ပြန်လာဝင်ပြေးဖို့နဲ့နိုင်ငံသားခွင့်ရေးအပြည့်အဝပေးဖို့ကုလသမဂ္ဂထရီညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်59နိုင်ငံပါဝင်တဲ့အစ္စလမ်ဘူဝါဆော်ရေးအဖွဲ့ OIC ကကမ္ဘာကထလို့တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုလူ့ခွင့်ရေးကိစ္စတွေကန့်တွယ်ဆောင်ရွက်ရတဲ့တတိယကော်မတီမှာထောက်ခံမဲ့135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့မနေ့ကဆုံးဖြတ်တည်ပြုလိုက်တာပါ။ကန့်ကွက်မဲပေးခဲ့ကြတဲ့နိုင်ငံတွေထဲမှာတော့တရုတ်၊ရုရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့လာအိုနိုင်ငံတို့လည်းပါဝင်ခဲ့ကြပါတယ်။တတိယကော်မတီမှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂထရီညီလာခံမှာဒီဇင်ဘာလနဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာအတည်ပြုဖို့လည်းတည်ချတော့ရှိနေပါတယ်။အခုဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြစ်ခတ်တွေအတွင်းလွန်ကျွေးတပ်ဖွဲ့ဝင်တွေကရင်ဂျာတွေပေါ်အင်အားလွန်ကျွေးသုံးငယ်တောင်းပြီးတော့တိမ်နင်းခဲ့တဲ့အကြောင်းလေးဖော်ပြထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လင်းဦးတင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှွာခက်လေးဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လုံးချင်းညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.